ဆီးရီးယားနိုင်ငံတွင်အစ္စလာမစ်အစွန်ရောက် IS အဖွဲ့ရဲ့နောက်ဆုံးလက်ချံခြေခုပ်ရယူထားရာဘာဂူးမှာဒုတိယမြောက်နေ့ဖြစ်တဲ့မနေ့တနင်္ဂနွေနေ့ကတနေ့လုံးတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။အမေရိကန်ထောက်ပံ့တဲ့တပ်ဖွဲ့တွေကိုဟန်တားနိုင်ဖို့အတွက်အကြမ်းဖက်ဝါဒီအဖွဲ့ကတိုက်ခိုက်ရေးသမားတွေကကားဘုံးတွေနောက်လူသားတိုင်းတွေကိုအသုံးပြုနေပါတယ်။အမေရိကန်ထောက်ပံ့ထားတဲ့ Syria Democratic တပ်ဖွဲ့ရင်းနဲ့ချိတ်ဆက်မှုရှိတဲ့လူမှုကွန်ရက်တွေမှာမျှဝေထားတဲ့ဗီဒီယိုတွေထဲမှာတော့ IS တို့ထိန်းချုပ်ထားတဲ့ Syria အရှေ့မြောက်ပိုင်းကရွာတွေကနေရာတဝိုက်မှာမီးလောင်နေပြီးတော့မင်းညင်နေတဲ့မီးခိုးလုံးတွေထွက်နေတာကိုတွေ့ရပါတယ်။ဘာကူးမှာညွန်ပေါင်းတပ်ဖွဲ့တွေရဲ့ပြီးခဲ့တဲ့နှစ်ရက်တာအတွင်းလေကြောင်းတိုက်ခတ်မှုတွေမှာကားဘုံးတွေအတော်များများကိုဖျက်ဆီးပစ်ခဲ့တဲ့အကြောင်း SDA အဖွဲ့ပြောခွင့်ရ Mustafa Bali က Twitter လူမှုကွန်ရက်မှာရေးပါတယ်။Syria Democratic တပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်မဲ့ကားဘုံးတွေကိုလည်း SDF တိုက်ခိုက်ရေးသမားတွေကဖျက်ဆီးခဲ့တယ်လို့လည်းရေးထားပါတယ်။ IS ကိုချေမှုန့်ရေးအမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့တာဝန်ရှိသူတွေကတော့တိုက်ပွဲအခြေအနေပြင်းထန်တယ်ဆိုတာကိုအတည်ပြုပါတယ်။လိုအပ်သလိုလေကြောင်းတိုက်ခတ်မှုတွေလုပ်တယ်လို့လည်း VOA ကိုပြောပါတယ်။ ISIS တို့ကအပြစ်မဲ့ရပ်သားတွေကိုလူသားဒိုင်းတွေအဖြစ်အသုံးပြုနေစေလို့ညွန်ပေါင်းအဖွဲ့ကယုံကြည်ပြီးဒါဆိုရင်စစ်ပွဲဥပဒေတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်တာလို့လဲဗိုလ်မှူးကြီးရှောင်းရိုင်ယန်ကပြောပါတယ်။ ISTO ဘက်ကလူသားတိုင်းတွေအသုံးပြတဲ့နိလန့်ကအစ်စ်ဆန်းတော်မဟုတ်ပါဘူး။ဒါပေမဲ့လည်း IS ထိန်းချုပ်ရာဒေသတွင်းကအရက်သားအလုံးကိုမရွှေ့ပြောင်းရသေးခင်မှာတိုက်ပွဲတွေမဆဘူးလို့ပြောထားတဲ့ SDF တပ်ဖွဲ့တာဝန်ရှိသူတွေရဲ့ပြောဆိုချက်တွေနဲ့တော့ကွဲလွဲနေပါတယ်ရှင်။